အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမှာအပြောင်းအလဲတွေအများကြီးဖြစ်လာခဲ့တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။9ရက်ကြာဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကနေကနေဒါနဲ့မြန်မာအစိုးရကြားတိုက်ရိုက်ချိတ်ဆက်မှုတွေပိုများလာပြီးမြန်မာနိုင်ငံတိုးတက်ရေးအတွက်အခွင့်အလမ်းတွေပိုမိုရရှိလာဖို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်နဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မက်ခင်ဂျူကြီးကပြောပြပေးမှာပါရှင်။
မြူသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတဲ့နောက်ပြီးခဲ့တဲ့တစ်နှစ်ကြာကာလအတွင်းတန်းဒီမှာတိုးတက်ပြောင်းလဲတဲ့အခြေအနေတွေအများပြားရှိခဲ့ပြီးအထူးသဖြင့်ပညာရေးနဲ့စံမှားရေးခန္ဓာတွေမှာတိုးတက်မှုတွေထင်ရှားရှားတွေ့ရနိုင်တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအော်တဝါမြို့ကမြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။ဒီနေ့ဆို
တော့ဒီမှာပြောင်းလဲတဲ့အများကြီးရှိတယ်။အချို့ပြောင်းလဲတယ်ပြောင်းလဲနေတော့မသိရဘူးလေခုပြန်ပြီးတော့သိကြည့်လိုက်တဲ့အခါကျတော့အပြောင်းလဲတော့များများရှိခဲ့ပါလားဆိုတော့ဆိုတော့ဟိုဒါစိတ်ထဲမှာဆန္ဒအဲ့တော့အခုဒီမှာသွားနေတဲ့အခုနေနေတဲ့ပတ်နိုင်တာတော့စက်တော်ကြီးကိုသိကြအောင်ပါဒီကနေ့ဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲဒါကြောင့်မလို့အခါကမှဆိုရင်ဘုသောတွေကသင်္ကန်းမှန်မှာတဖြစ်ရောက်ပါတယ်။ဒါမှအဲ့ဒီအိမ်မှာပြလိုက်တဲ့အင်းကိုရောက်ပါတယ်။အဲ့တော့ဒီလိုပညာရေးဘက်မှာလည်းကြောင်းနေတယ်။ကြောင်းနေတယ်ဆိုတော့ကြောင်းနေတယ်ဒါပေမဲ့အစ်စ်ကျော်ကိုပြန်ပြေးလိုက်တဲ့အခါကျတော့ဒီနည်းနည်းကျော်ကအခြေအနေကိုအခြေအနေဘလောက်ပေါ်ပါလဲဆိုတော့အဲ့တော့ဒါကိုအထင်ရှားနေရပါတယ်။
ကနေဒါနိုင်ငံကို9ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာမနေ့ကတော့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တာပါဒီတွေ့ဆုံမှုအတွင်းမှာတော့ကနေဒါဝန်ကြီးချုပ် Trudeau ကအခုလိုပြောသွားပါတယ
် I look very much forward to talking about the development cooperation the growing economic ties the opportunities for Canada and Myanmar
ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့ပူးပေါင်းရေးအရဆက်ဆံမှုတွေတိုးမြှင့်သွားနိုင်ဖို့အပြင်ပြည်သူတွေအကျိုးရှိစေမယ့်ကိစ္စရပ်တွေမှာနိုင်ငံငါးစုအရကြောင့်ပို့ပြီးတော့နီးကပ်တဲ့ဆက်ဆံရေးတိစောက်သွားနိုင်မယ့်အခွင့်အလမ်းတွေဆွေးနွေးသွားနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်။အုပ်ချုပ်ရေး၊ဒီမိုကရေစီစနစ်၊လူ့ခွင့်ဆိုင်ရာကိစ္စတွေမှာကနေဒါနိုင်ငံအနေနဲ့မြန်မာစုအကိုဘယ်လိုမျိုးပံ့ပိုးကူညီသွားနိုင်မလဲဆိုတာတွေကိုဆွေးနွေးသွားကြမှာပါ။
မြန်မာနိုင်ငံရဲ့ရင်းရဲရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ၈သန်းကျော်ထောက်ပံ့မဲ့အကြောင်းကိုလည်းကနေဒါဝန်ကြီးချုပ်ကတွေ့ဆုံမှုအပြီးမှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစဉ်ကလည်းမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးနဲ့ဤပညာဆိုင်ရာအထောက်အပံ့တွေပုံမူရရှိလာဖို့မျှော်လင့်ရတယ်လို့နိုင်ငံအစိုးရတွေကမှချိဆက်ဆောင်ရွက်မှုတွေပို့ပြီးတော့အားကောင်းလာစေမယ့်အခွင့်အလမ်းတည်ရဲ့လည်းဖြစ်တယ်လို့ဒီဒေါက်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစဉ်ဖြစ်မြောက်ရေးစီစဉ်သူတွေထဲမှာတူအပါဝင်ဖြစ်တဲ့ကိုတင်မတီစောစောကပြောပါတယ်
။ကနေဒါမြန်မာဆက်ဆံရေးကတော့အရင်ကတော့ကျွန်တော်တို့ကောင်းပါတယ်။တိုးတော့လည်းအတော်များများတော့သူကဒီဥစ္စာပေါ့နော်။ယူကိုရယ်မလာရောက်နေတာပဲရှိပါတယ်။ဒီတဲ့ထောင်မှာဒီတခါကတော့လမ်းတစ်တခါတစ်ချက်ဖွင့်နေပြီးတော့ကနေဒါနိုင်ငံနဲ့မြန်မာနိုင်ငံကြားထဲမှာပုံမူပြီးတော့ပေါ့နော်ကျွန်တော်တို့အစိုးရဘက်ဆိုရင်တိုက်ရိုက်ချိန်ဆက်လုပ်ကြမှုတွေအရှိန်တိုးမြင့်ပြီးဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ကအထူးသဘောနဲ့အကောင်းမြင်ထုတ်ပြပါတယ်။အကြီးကကတော့တို့အရင်ကပေါ့နော်ကျွန်တော်တို့ဒီတရားဝင်တို့ပြည်ညာဆိုညာလည်းဆိုဟိုဘက်ကကျွန်တော်တို့ပါလီမန်အမတ်ကြီးမြန်မာနိုင်ငံကတည်းကကနေဒါမှာလာရောက်တက်တာတွေလာရောက်လည်လာတာရှိတယ်။ဒီကနေဒါဘက်ကပါလီမန်အမတ်ကြီးဆိုကမြန်မာနိုင်ငံကပါလီမန်မှာတော်တော်လည်လာတာရှိတယ်။တစ်ချက်ဒီနည်းပညာပိုင်းကိုပေါ့နော်နိုင်ငံရေးနည်းပညာပိုင်းကြီးအမနီးရဆိုလို့ရှိရင်တက်တွေအစိုးရနဲ့ပတ်သက်တဲ့မူတွေကိုကျွန်တော်တို့ပေါ်တာပါမှာသူကောက်ဆောက်ဆင်းရဲပြည့်ပြီးတော့သူ့ကိုဆင်းရဲကြတာရှိတယ်ပေါ့နော်ဒီလိုမျိုးနိုင်ငံရေးနဲ့ပတ်သက်တဲ့ညီပညာတွေတမောမှုတွေဆိုတော့ကနေဒါနိုင်ငံအနေနဲ့ကတော့သူ့ရဲ့ policy ကိုကသူတို့ကတက်နိုင်တယ်ပေါ့နော်သူတို့ကနောက်ကိုရနေပြီးတော့အကောင်းဆုံးသူတို့ကတိုးမြင့်ပြီးတော့လုပ်ဆောင်နိုင်အောင်သူတို့ကူညီတမောပြည့်တဲ့အနေနဲ့မျိုးရှိပါတယ
်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာတော့အော်တိုဝါမျိုးကနေထွက်ခွာပြီးတရန်တိုမျိုးကိုခီးဆက်မှာပါဒီတရန်တိုမျိုးရှိရာအွန်တရီယိုပြည်နယ်ရဲ့အုပ်ချုပ်ရေးမှူးနောက်ဒီနယ်စုရဝန်ကြီးချုပ်တို့နဲ့ဒေါက်တာဆုကြည်ဒီကနေ့ညနေပိုင်းမှာတွေ့ဆုံဖို့ရှိတယ်လို့တိုရန်တိုမြို့တော်ဝင်နဲ့လည်းမနေ့ကမနေ့ပိုင်းမှာတွေ့ဆုံဖို့ရှိပါတယ်။အဲ့နောက်မှာတော့တိုရန်တိုမြို့ကမြန်မာမိသားစုတွေနဲ့လည်းဒေါက်တာဆုကြည်တွေ့ဆုံအောင်မှာဖြစ်ပါတယ်ရှင်။